ကိုဗစ်-19ထက်ခွဲအတည်ပြုလူနာ၃ရဲ့ကျန်းမာရေးအခြေအနေဟာကောင်းမွန်နေပြီးသူတို့ကိုတရှာကူတာပေးနေတယ်လို့ကျန်းမာရေးဌာနတာဝန်ရှိသူကပြောပါရယ်အခုချိန်မှာမြန်မာပြည်ထဲကိုပြောင်းဝင်လာတဲ့ကိုနိုင်ငံသားတွေပေါ်ခွဲခြားဆက်ဆံပြီးအပြစ်တင်တာမျိုးတွေမဟုတ်ပဲဒီရောဂါကိုအတူတိုက်ထုတ်နိုင်မှုအတွက်လည်းပြည်သူတွေပါဝင်ပေးဖို့ကျန်းမာရေးတာဝန်ရှိသူတွေကတိုက်တွန်းနေပါရယ် ချင်းမီနယ်တည်တိမ်မျိုးနယ်ပြည်သူစေယုံမှာထားရှိကူတာပေးနေတဲ့အသက်၃၆နှစ်အရွယ်အမျိုးသားနဲ့ရန်ကုန်မြို့ဝေပါကီအထူးကူစေယုံမှာထားရှိကူတာပေးနေတဲ့အသက်၂၆နှစ်အရွယ်အမျိုးသားနှစ်ဦးရဲ့ကျန်းမာရေးအခြေအနေဟာကောင်းမွန်လျက်ရှိတယ်လို့ဘ ഹു ကူဆက်ရောဂါတိုက်ဖျက်ရေးဌာနကညွှန်ကြားမှုဒေါက်တာခင်ခင်ကြီးကဗီဒီအိုကိုပြောပါတယ်။ဆက်ရှိတော့သူတို့ကျန်းမာရေးအခြေအနေကတော့ဘယ်လိုအကျိုးဆုံးအခြေအနေကောင်းမှာလဲနော်။ဒီသက်ရှင်မှာတရားနယ်ပြည်မှာလည်းအကျမ်းမရှိပါဘူး။လက်ထပ်လာလဲမရှိပါဘူး။ဒီတရားနယ်ပြည်မှာပေါ့နော်။လမ်းပြန်လာတဲ့ဆိုရင်ဆက်ကလက်ပြီးပေါ်ရင်းလုပ်ထားတဲ့ဌာနတော့သူတို့ကအပြားလည်းမရှိဘူး။ချောင်းလည်းမရှိဘူ ူတို့မှာဒီယောဂလက္ခဏာမပြဘဲတခွဲအတီးပြုမှသာ COVID-19 ယောဂဖြစ်ပွားနေတယ်လို့သိရှိခဲ့သူတွေပါဒီလိုအချိန်မှာပြည်သူလူထုအနေနဲ့ပြည်ပကနေပြောင်းဝင်လာသူတွေကိုအပြစ်တင်ဝေဖန်တာမျိုးတွေမလုပ်ဘဲဒီယောဂါကိုအတူတိုက်ထုတ်ဖို့အတွက်ပူပေါင်းပေးဖို့ကိုဒေါက်တာခင်ခင်ကြီးကအခုလိုပြောပါတယ်
အခုချိန်မှာဘသူ့ဟိုကြပဲပါကြောင့်အဖြစ်တင်နေရမျိုးတွေမပြုတ်လို့ဖို့ပါပဲ။ဒါလို့ဆိုတော့ဒါတွေကဘုံဘုံတွေဖြစ်ပါတယ်။အားလုံးစပေါင်းတိုက်တော့မယ်။ကိစ္စဖြစ်ပါတယ်။ဒါကြောင့်မလို့ပြန်လာတဲ့လူတွေကြောင့်ယောဂကိုထည့်လာတော့ဒါမျိုးတွေပြောတော့ဘူးလေတော့ဖြစ်စေချင်ပါဘူး။ဟောဒီကဘသူ့မှလည်းယောဂမဖြစ်ချင်ပါဘူးနော်။ခွဲခြားဆက်ဆံရေးဆိုးကျိုးတွေဖြစ်စေပါတယ်။ဒီကကြောင့်သူတို့မှလည်းဖိတ်ခိုင်းဆိုင်ရာဆောင်မရစေနိုင်ပါဘူး။နော်အဲ့ဒါလေးတွေကဒီလူတွေရောဟိုစိတ်ကြေချင်ပါတော့။
ကမ္ဘာကယောဂအဖြစ်သတ်မှတ်ထားတဲ့ဒီ COVID-19 ကိုကမ္ဘာနဲ့တဝန်းယောဂထိန်းချုပ်ရေးအတွက်ဆောင်ရွက်နေတာမှာမြန်မာနိုင်ငံလည်းအပါအဝင်ဖြစ်ပါတယ်။မြန်မာပြည်ရင်းနဲ့ကိုနေဆက်ခိပောက်တွေကနေတဆင့်ပြောင်းဝင်လာနေတဲ့ပြည်ပလုပ်သားတွေလည်းရှိနေပြီးသူတို့ကိုနေအိမ်မှာနေစေပြီးအသွါလာကန့်သတ်လိုက်တဲ့ Home Quarantine ကိုဆောင်ရွက်ရမှာသတ်မှတ်ထားတဲ့အချက်တွေကိုလိုက်နာချဖို့အတွက်လည်းတိုက်တွန်းလိုက်ပါတယ်။
မရှိမှာကာရနီလုတ်တယ်ဆိုတာကတကယ်လိုအပ်လို့လုတ်ဆောင်တာဖြစ်တယ်။ဒါကြောင့်မို့ဒီဥစ္စာပူပေါင်းကူညီပေးကြပါ။ဒီနေ့ပဲဒီလိုကာရနီလုတ်တယ်ဆိုတာသူတို့တွေရဲ့အကျမရေးသူတို့တွေရဲ့အကျိုးစီးပွားအတွက်ပထမဦးစားပေးဖြစ်ပါတယ်။ဒီအချိန်မှာတော့လူကောင်းပေါ့နော်။ဒီ၄ရက်ကမှဒီဒုက္ခလက္ခဏာပေါ်လာနိုင်မှာပေါ်လာရင်ကျွန်တော်တို့လည်းချက်ချင်းသိရှိပြီးတော့ကုသမှုပေးနိုင်အောင်ရဲသူတို့မိသားစုတွေသူတို့ပတ်ဝန်းကျင်တွေတခြားနိုင်ငံနိုင်ငံသားတွေအခုဆက်နောင်ကြည့်ရပါတယ်။ဒါကြောင့်မို့ဟုတ်ကာရနီလုတ်တဲ့ PPP ကြားတဲ့အနေနဲ့ PPP ကြားတယောက်တောင်းအောင်ကြည့်ဖို့လိုပါပဲ။ကာရနီလုတ်တဲ့ဟာကို၄ရက်ဆို၄ရက်ပေါ့နော်။၄ရက်သတ်မှတ်ထားတဲ့
ဒီကနေ့စီးရင်တွေအရနိုင်ငံပေါင်း195နိုင်ငံကိုကူးစက်ခဲ့ပြီးလူပေါင်း4,300ကျော်ကိုကူးစက်ခဲ့တာပါစုစုပေါင်းသေဆုံးသူကတော့19,000ကျော်ရှိခဲ့ပေမဲ့ရောဂါသက်သာလာသူအရေအတွက်ဟာလည်း13,000ကျော်ရှိနေပြီဖြစ်ပါတယ်ပြည်သူလူထုအနေနဲ့ဒီလိုအချိန်မှာသတင်းအမှားတွေကိုမယုံကြဖို့နဲ့အကြောက်လွန်ပြီးရိတ်ခါစုဆောင်တာတွေကိုရှောင်ဖို့အတွက်လည်းသတိပေးထားပါတယ်လူထူတက်တဲ့နေရာတွေကိုမသွားဖို့လက်နဲ့မျက်နှာနှာခေါင်းပါးစပ်တို့ကိုမထိဖို့ချောင်းဆိုးနှာချင်းရဲ့အုပ်ဆိုးဖို့ပါဝင်လက်ကိုဆက်ပြားနဲ့စနစ်တကျဆီကျော်ပေးဖို့ကိုခံအားကောင်းအောင်စားတောက်နေထိုင်ဖို့ကိုလည်းတိုက်တွန်းထားပါတယ်။ကျမစုစုပါရန်ကုန်မြို့ကနေသတင်းပေးပို့နေတာပါ။